ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့အနေနဲ့သူ့ရဲ့သမ္မတသက်တမ်း6နှစ်ကိုထပ်တိုးသွားဖို့စိတ်ဝင်စားသလိုရှင်းနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေကိုဖျက်သိမ်းဖို့ကိုလည်းစိတ်ဝင်စားဘူးလို့ပြောလိုက်ပါတယ်။ရွေးကောက်ပွဲတွေကိုပယ်ဖျက်ဖို့မရှိသလိုသက်တမ်းတိုးသွားဖို့လည်းမရှိကြောင်းအထူးသဖြင့်သူ့ရဲ့သမ္မတသက်တမ်းကိုတိုးသွားဖို့မရှိဘူးလို့မင်းတဲ့သတင်း website နဲ့တွေ့ဆုံမေးမြန်းစဉ်မှာသမ္မတဒူတာတေပြောကြားခဲ့တာဖြစ်ပါတယ်။သူ့ရဲ့သမ္မတသက်တမ်းကတော့လာမယ့်2022ခုနှစ်မှာအကုန်ဆုံးမှာဖြစ်ပါတယ်။သမ္မတဒူတာတေဟာဖိလစ်ပိုင်ဖက်ဒရယ်အစိုးရနဲ့ဆိုင်တဲ့သူ့ရဲ့အမြင်တွေနဲ့ပတ်သက်ပြီးမင်းတဲ့သတင်းနဲ့အဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်သမ္မတဒူတာတေကသူ့အနေနဲ့ဝန်ကြီးချုပ်စနစ်လိုဩဇာကြီးမားပြီးတော့သမ္မတစနစ်ရှိတဲ့ပြင်သစ်အစိုးရလိုမျိုးကိုသူ့အနေနဲ့မျှော်မှန်းထားတယ်လို့ပြောပါတယ်သူ့အနေနဲ့နောက်ထပ်မြင်ကျင်တဲ့အပြောင်းလဲတစ်ခုကတော့အထက်နဲ့အောက်လွှတ်တော်နှစ်ရက်ကိုဥရေတွေမြင်ပြထမ်းသွားနိုင်မယ်လွှတ်တော်အမှတ်90ပါတဲ့လွှတ်တော်တစ်ရက်အဖြစ်ပြောင်းလဲဖွဲ့စည်းသွားတာကိုမြင်ကျင်တယ်လို့လည်းပြောပါတယ်သမ္မတဒူတာတေဟာဖိလစ်ပိုင်နိုင်ငံအတွက်ဖက်ဒရယ်အစိုးရပုံစံတည်ဆောက်ဖို့အတွက်အဖွဲ့ဝင်25ယောက်ပါတဲ့အချံပေးကော်မတီတရက်ကို2016ခုနှစ်မှာတောင်းပေးရခဲ့ပြီးသူ့အနေနဲ့အဲ့ဒီကော်မတီကတင်ပြလာမဲ့မူကြမ်းကိုစောင့်နေရလို့လည်းပြောပါတယ်။ဒါပေမဲ့လည်းသမ္မတဒူတာတေဟာကော်မတီအဖွဲ့ဝင်တွေကိုအခုချိန်ထိခန့်အပ်ခြင်းမရှိသေးဘူးလို့မင်းတဲ့သတင်းအေဂျင်စီကမှတ်ချက်ပြုထားပါတယ်။